မဘဝမှာတံမိုးထားတဲ့အရာတွေကတော့ချက်ချင်းမြတ်တာကိုကျင့်တရားနဲ့ဉာဏ်ပညာတို့ပဲဖြစ်ပါရဲ့။ဒါဖြစ်လို့လဲဆိုတော့ချက်ချင်းမြတ်တာရှိမှသာအမုန်းမပါရင်လည်းဒီသာအချင်းချင်းတိကျနိုင်တယ်၊နားလည်နိုင်တာပါ။အဲ့မှသာဘဝဟာပို့ပြီးတော့တရားလာမယ်လို့ကျွန်မထင်ပါရဲ့။နောက်ယုံကြည်မှုတည်ဆောက်ဖို့ဆိုလို့ရှိရင်ကိုကျင့်တရားကောင်းမှုအလွန်ရေးကြီးပါရဲ့။နောက်တစ်ခုအရင်ကတော့ဘဝတို့ချက်ဖို့ဆိုလို့ရှိရင်ဉာဏ်ပညာရှိမှလည်းဖြစ်မှာပါ။ဒါကတော့ကျွန်မရဲ့အခြေခံဒီစားချက်တွေပါ။နောက်ထပ်ကျွန်မစဉ်းစားမိတာတစ်ခုကတော့ကျမတို့ဖွဲ့စည်းမှာပေါ့နော်မိန်းကလေးတွေရဲ့ပညာရေးကိုမြှင့်တင်ပေးတဲ့အခွင့်အမ်းတွေမျိုးသမီးပညာရေးခွင့်အမ်းတွေရှိတယ်လို့ကျမယုံကြည်ပါတယ်။အခုချိန်မှာအခမဲ့ပညာရေးတွေကိုနိုင်ငံတော်ကနေပြီးတော့လှုပ်ဆောင်နေပြီးနဲ့ဒီမိလောက်အထင်းကြီးရတောင်းမထားတဲ့ဟိုတောင်းနေရကလေးတွေအများကြီးရှိပါတယ်။အဲ့တော့တောင်းမထားတဲ့မိလာတွေကိုအေးအေးယူရဲ့ဥပဒေလည်းမရှိသေးပါဘူး။အဲ့တော့တောင်းမထားလို့ရှိရင်အေးအေးယူခြင်းနဲ့တောင်းထားလို့ရှိရင်ထောက်ပံ့ပေးခြင်းအစီအစဉ်တွေရှိတယ်လို့ကျမမြင်ပါတယ်။နောက်ထပ်ကျမပြောတင်တာကတော့အချင်းကငွေဖြစ်ပါတယ်ပြီးတော့အချင်းကဘဝလည်းဖြစ်ပါတယ်ဒါပေမဲ့ငွေရတော့ဘဝမဟုတ်ပါဘူးဒါပေမဲ့လူအများစုကငွေတောင်းမလို့ဒုက္ခရောက်ကြပါတယ်အဲတော့အထူးသဖြင့်ဆိုလို့ရှိရင်ဒီလက်နေအများကြီးလူတွေကဒီအတိုးပေါ့နော်အတိုးကြောင့်မလို့ဒုက္ခရောက်ကြတာရှိတယ်ဒါတော့ဒီလူအများကြီးတူကရိုးရိုးစင်မင်းကြီးမကြမ်းလို့လားမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့သူတို့ဒုက္ခရောက်နေရတယ်ဆိုတာသူတို့ရဲ့စီမံခန့်ခွဲမှုမှာအခက်အခဲတွေရှိနေလို့ပါအဲတော့ဆိုရင်တော့ဘယ်နေရာနေပြီးတော့အများကြီးသူအတွက်ငွေစုရုံနေမကောက်ပေါ့နော်ငွေထုတ်ကြည့်တဲ့အစီအစဉ်လေးကြီးရှိနေသလိုရှိရင်ဒါကိုလည်းသူတို့ရာလွယ်တကူသိနိုင်တယ်ဆိုလို့ရှိရင်သူတို့ရဲ့ဘဝမှာရှိနေတဲ့အခက်အခဲတွေပြေဝန်းပြင်လဲသွားနိုင်တယ်လို့ကျွန်မယုံကြည်ပါတယ်။နောက်တစ်ခုကျွန်မပြောချင်တာကအရင်ရှိတုန်းကဆိုလို့ရှိရင်အဲကျွန်မတို့မိသားစုလက်ထက်တုန်းကပေါ့နော်ဒီဆိုရဝင်တဲ့နေလာစားဟာအရှိတချက်သားနှစ်ချက်သားနဲ့ညီမရဲ့လာစားရခဲ့ကြပါတယ်။အခုချိန်မှာတော့ကျွန်မတို့ဒီမှာရှိနေဝင်တဲ့နေလာစားရှင်ရံဘုရားနဲ့ညီမရဲ့ဝင်ရောမရှိကြပါဘူး။အဲ့တော့သူတို့ဒီမှာဝန်ထမ်းကြီးရဲ့အချင်းချက်ဆောက်ခါစားမှုကိုပြောရမယ်ဆိုလို့ရှိရင်သူတို့ရဲ့ဝင်ငွေလေးပါးချင်းဟာလည်းအကောင်းကြီးရဖြစ်နေတဲ့အကြောင်းမလို့ဒီလိုဆိုရင်းနှီးကြံနိုင်ဖို့ဆိုတာဟာသူတို့ရဲ့ဝင်ငွေဟာလုံလောက်တဲ့အနေထားလည်းဖြစ်ရပါမယ်။ပြီးတော့သူတို့ရဲ့ဝင်ငွေနဲ့သူတို့စိတ်ကြီးလို့တော့မှသူတို့ရဲ့အနေထားဟာဒီဝန်ထမ်းကြီးရဲ့အနေထားဟာအိမ်တလုံးဝင်နိုင်လို့အမိသားမရှိပါဘူး။အဲ့တော့အိမ်ချမ်းမြေကလေးလုံးကြီးမြတ်တမီကျင်းဟာလေအစိုးရဖြည့်ရှင်းတဲ့အရာတခုလို့ကျွန်မမြင်ပါတယ်။အစားပေါ့နော်အကိစ္စတွေအများကြီးရှိနေတဲ့ခေတ်မှာဒီနေထိုင်စရာနေရာတွေကိုစီစဉ်ပေးဖို့စီမံကိန်းတွေကိုရေးဆွဲဖို့ကျွန်မမြင်ပါတယ်ရှင
်။အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။email လိုက် burmese@voanews.com burmese@voanews.com ကိုစာရေးကြည့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအကြောင်းပြလိုက်ပါခင်ဗျာကျွန်တော်ဆက်သွယ်ပါမယ်